အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။လူမာနရှိရနေ့မှာကျင်းပဖို့စီစဉ်ထားတဲ့2020ပြည့်ပါတီဆိုဒီမိုကရေစီထွေထွေရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်အကြီးအကျယ်၅ခန်းပတ်ဝန်းကျင်ရှိမယ်လို့ကမ်းမန်းထားပါတယ်။ဒီလိုမဲဆန္ဒရှင်တွေအပြင်အရင်ရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်မဲမပေးခဲ့ရပဲအခုလာမဲ့ရွေးကောက်ပွဲမှာမှမဲပေးကြမယ်သူတွေလည်းရှိနေပါသေးတယ်။ဒီရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်တွေရဲ့အခန်းကဏ္ဍကဘယ်လောက်အရေးပါပါသလဲ။သူတို့မဲပေးတဲ့အခါမှာဘယ်ချက်ကိုအဓိကကြည့်ပြီးမဲပေးဖို့ဆုံးဖြတ်ဖို့ရှိပါသလဲ။အမျိုးသမီးမဲဆန္ဒရှင်တွေကရောဘယ်လိုအချက်ကိုအဓိကကြည့်ဖို့ရှိပါသလဲ။စာရာတွေကိုအခုဆွေးနွေးကြမှာနားဆင်ရပါမယ်။ The Fifth Pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေပေဖြစ်သူဦးနေဝင်းနိုင်။ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လင်းငယ်တို့ပါဝင်ဆွေးနွေးထားတာ။ကိုနေဝင်းနိုင်နဲ့ဒေါခင်လင်းငယ်ဒီစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျ။ဟု
တ်ကဲ့မင်္ဂလာပါခင်ဗျာ။ဟုတ်ကဲ့
ကျွန်တော်တို့ဒီညအဓိကတော့ဒီ2020ရွေးကောက်ပွဲမှာပထမဆုံးကြိမ်နေပေးမဲ့လူငယ်တွေလို့ဆိုရမှာပေါ့လေ။တော့အဲ့ဒီအချိန်ကြမှာအသက်ပြည့်နေဆိုတော့ကျွန်တော်သိထားသလောက်ဒီရွေးကောက်ပွဲမှာပထမဆုံးကြိမ်နေပေးမဲ့လူကြီးတွေက၅သန်းပတ်ဝန်းကျင်ရှိတယ်လို့ကျွန်တော်သိထားတယ်။အဲ့ဒါဟုတ်ပါလား
။ဟုတ်ကဲ့ခင်ဗျာ။ဟိုကျွန်တော်တို့ဒီစီးရင်ထုတ်ပြန်တုန်းကတော့ကျွန်တော်၅သန်းမိမိရှိတယ်ပေါ့လေနော်။ဥပမာကျွန်တော်တို့ဒီသူတို့ဒီထုတ်ပြန်တဲ့ကာလတုန်းက UEC ကထုတ်ပြန်တဲ့ကာလတုန်းကသူကဒီဘာဘာ2020 December လာထီကိုသူကဟိုပါအဲ့ဒီလောက်ထီကိုသူကကောက်ထားတာပေါ့လေစင်းရင်းကိုအဲ့တော့အခုကကျွန်တော် November လာရှိရနေမှာလုံမဲလို့ပြောလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အရေးအတွက်ကတော့အနေနဲ့ရော့သွားနိုင်တဲ့အနေထားကတော့ရှိနေမယ်လို့ထင်ပါတယ်ခင်ဗျာဒီကိမဲလို့လည်းကျွန်တော်တို့ကတော့ဒီလူကြီးကတော့၅သန်းလောက် first time voter 5သန်းလောက်ရှိတယ်လို့ကျွန်တော်ပြောကြပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာဆိုတော့ဒီ၅သန်းဆိုတဲ့အရေးအတွက်ကမနည်းဘူးပေါ့နော်ပထမအဦးဆုံးတင်နေပေးမဲ့လူကြီးအတွက်ကဆိုတော့ဒီထဲမှာအမျိုးသမီးရေအတွက်လည်းပါလာမှာပဲမက်ခင်လင်းငယ်တို့ကကြတော့ရွေးကောက်ပွဲမှာနိုင်ငံရေးမှာအမျိုးသမီးတွေရဲ့ခံကဏ္ဍအမျိုးသမီးတွေပိုပါဝင်လာဖို့အဓိကလှုပ်ဆောင်နေတဲ့အဖွဲ့အစည်းဆိုတဲ့အခါကြတော့ဒီအမျိုးသမီးပထမအကြိမ်မဲဆန္ဒရှင်တွေနဲ့ပတ်သက်လို့ရောမက်ခင်လင်းငယ်တို့အဓိကဘာတွေလုပ်နေတာရှိပါလဲ
ဟုတ်ကျမတို့ဒီမဲဆန္ဒရှင်အသိပညာပေးတဲ့ဟာမျိုးတွေလုပ်ပါရဲ့ရှင်အဲ့ဒီမှာတော့ကျမတို့ဒီအမျိုးသမီးကြီးရောမဟုတ်ဘောဒီတိုင်းရင်းသားဒေသတွေနောက်ဝေးရဲ့ဒေတာတွေမှာပေါ့နော်ကျမတို့ရဲ့စီမံထက်ဧရိယာမှာပါရဲ့ဒေတာတွေမှာကျမတို့ကမဲဆန္ဒရှင်ပညာပေးအေးလုပ်လို့ရှိရတယ်။အရင်ကတော့သင်တန်းနေလုပ်ထားဘူး။အခုကတော့ COVID ကာလဖြစ်တဲ့အတွက်အဲဒီ Facebook စာမျက်နှာတွေကနေပြီးတော့နိုင်ငံသားအသိပညာပေးဟာတွေလုပ်တယ်။နောက်တချို့ Zoom meeting နေနဲ့ဒီဒေတာမှာရှိတဲ့လူတွေကိုသင်တန်းပေးသူတို့ကနေတစ်ဆင့်ဆင်းပွားတာမျိုးတွေလုပ်တယ်ရှင်။အဲ့ဒီမှာအမျိုးသမီးကတော့အနည်းဆုံးသင်တန်းမှာ80ရာခိုင်နှုန်းပါဖို့ပေါ့နော်ဒါမျိုးတွေလုပ်ထားပါတယ်။အဲဒီ first time voter ကတော့အသက်အရွယ်အရာ first time voter လို့အခုစီးရင်ထုတ်ဝင်မယ်တကယ်တမ်းကျမတို့ဒီတွေ့လေးလာတွေ့ရှိချက်သင်တန်းတွေကအတွေ့အကြုံတွေကအဝေးရန်ခေါင်ထားတဲ့နေရာမှာအမျိုးသမီးအများစုကမှတ်ပုံတွေမရှိထားဘူးမရှိကြတော့ဒီမဲမထည့်ခဲ့တဲ့ဟာ2015ကလည်းမဲမထည့်ရတဲ့လူတွေပေါ့နော်သူတို့လည်းဒီ2020မှာတော့မဲထည့်နိုင်မှုကျမတို့သင်တန်းတွေကတစ်ဆင့်အဲဆွဲဆောင်နေပေါ့နော်။နောက်အပညာပေးရဲ့အဲ့ခါသူတို့တွေလည်းဒီ first time voter အုပ်စုတွေမှာတော
့ပါတာပါ။ဒါစိတ်ဝင်စားရတယ်။အသက်ပြည့်တာကြောင့်မို့အသက်အရွယ်ကြောင့်မို့လို့ပထမဆုံးကြိမ်မဲပေးတဲ့စီးရင်ထဲမှာဝင်သွားတဲ့အပြင်ကိုအသက်ပြည့်ပြီးတော့ညာလဲပဲ။ငကိုတုံးကအချိန်ဒီအကြောင်းကြောင့်မဲမပေးခဲ့ဘူးတဲ့လူတွေဒီလဲပဲ။ဒါပထမဆုံးကြိမ်မဲပေးမဲ့လူစီးရင်ထဲမှာပါတော့တာဖြစ်တာပေါ့လေ။ဆိုတော့ကိုနေဦးနိုင်ဒီအခြေအတွက်ကမနေဘူးဗျာ။မနေဘူးဆိုတဲ့အခါကျတော့ဒီပထမဆုံးကြိမ်မဲပေးမဲ့လူတွေမဲပေးကြဖို့မဲယုံကိုသွားဖို့မဲပေးကြဖို့ကိစ္စကဒီရွေးကောက်ပွဲအတွက်ဘယ်လောက်ရှိပါတယ်လို့ပြောနိုင်ပါလဲ
အဲကျွန်တော်တို့ဒီကိစ္စကတော့ဒီမိုကရေစီကိစ္စဖြစ်သွားတာပေါ့နော်ကျွန်တော်တို့ဒီမိုကရေစီလို့ပြောလိုက်လို့ရှိရင်တော့ကျွန်တော်တို့လူတိုင်းရဲ့အတန်တွေပါဝင်ရမယ်လူမျိုးညီညာရှိတယ်လူတိုင်းပါဝင်ခွင့်ရှိရမယ်ဆိုတဲ့အဲကိစ္စလိုမျိုးဖြစ်ပါတယ်ခင်ဗျတကယ်လို့ဒီလူငယ်၅တန်းလောက်ကသူတို့ကမဲထွက်မပေးကြဘူးဆိုလို့ရှိရင်ဒီ၅တန်းလောက်ဆိုတော့ကကျွန်တော်တကယ်ကိုများတဲ့အီအတွက်ဖြစ်ပါလားအဲ့တော့အဲ့ဒီလူတွေမဲထွက်မပေးကြဘူးဆိုလို့ရှိရင်သူတို့ရဲ့ကိုစားပြုမှုလေးတွေကကျွန်တော်ရှောင်းရှောင်းသွားတာပေါ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ first time youth voter ကဒါမှအရေးကြီးတဲ့အနေထားမှာရှိတယ်လို့ကျွန်တော်တို့ကမြင်နေပါတော့။ဘာလို့လဲလို့ပြောတဲ့အခါမှာအခုဒီဒီဂျေမဲပေးပြီးတော့လို့ရှိရင်လေသူတို့ကနောက်လာမယ်လာမယ်ရွေးကောက်ပွဲတွေမှာအဆင်ဆက်မဲပေးကြမယ်သူတွေဖြစ်တယ်။အဲဒါကြောင့်မလို့ first time တည်းကသူတို့ကဒီမဲပေးတဲ့အနေထားကိုရသွားမယ်ဆိုလို့ရှိရင်နောက်ကျလို့ရှိရင်မဲကိုအဆင်ဆက်ပေးသွားနိုင်တဲ့သဘောလိုမျိုးဖြစ်တာပေါ့။အဲ့တော့ကျွန်တော်တို့ရဲ့ဒီပညာရေးစနစ်မှာရောပဲကျွန်တော်စနစ်မှာရောပဲကဒီဒီမိုကရေစီပညာရေးစနစ်မရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့ မအမင်းနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်မဲဆိုတာဘာကြောင့်ပြရလဲဒါမျိုးတွေမတိခဲ့ဘူးဒီမိုကရေစီပရိုက်တစ်တွေမရှိခဲ့ဘူးဆိုလို့ရှိရင်လည်းအဲ့ဒီလူတွေကကြီးသွားတာနဲ့မြတ်တနေ့တဲ့တနေ့တဲ့ကြီးသွားတာနဲ့မြတ်ကျွန်တော်ဒီမိုကရေစီခိုင်မာအားကောင်းတာပုံကိုကျွန်တော်တို့ကအဖောက်မမဖြစ်စေဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျဟုတ
်ကဲ့အ
ဲ့ဒါကြောင့်ကျွန်တော်ဆိုလိုတာကတော့ဒီရွက်ကောက်ဘက်မှာမဲပေးတယ်ဆိုတာကမဲပေးရုံတစ်ခုတည်းတင်မဟုတ်ပါဘူးဒါဒီမိုကရေစီကိစ္စဖြစ်တယ်ကျွန်တော်တို့ဒီမိုကရေစီခိုင်မာအားကောင်းဖို့လုပ်နေတဲ့အခါမျိုးမှာလူတိုင်းတွေပါဝင်ဖို့လိုတယ်သူတို့ဒီလူငယ်တွေပါဝင်ခြင်းအဖြစ်အောင်ကြလို့ရှိရင်လည်းအစဉ်ဆက်ကျွန်တော်ပါဝင်လာနိုင်တာဖြစ်တာပေါ့နော
်ဟုတ်ကဲ့ပါခင်ဗျမကင်လင်းရဲ့ရောဒီပထမဦးဆုံးချိန်မဲ့ပေးဖို့အကျိုးဝင်သူတွေမဲ့ပေးဖို့ကိစ္စဒီဒီလာမဲ့ရွေးကောက်ပွဲအတွက်ဘယ်လောက်ရေးပါတယ်လို့မြင်တာပါလဲ
ဟုတ်ကဲ့ဒီနိုင်ငံသားရဲ့မဲ့ပေးဖို့ကတော့ဒီကျွန်တော်တို့အနေနဲ့ကတော့ပထမချိန်နဲ့ဖြစ်ဖြစ်ပဲအခုမဲ့ပေးဖို့အခွင့်အရေးရှိတဲ့လူများလူတိုင်းပေါ့နော်မဲ့ပေးဖို့အခွင့်အရေးကြုံလာပြီဆိုရင်မဲ့ပေးစီစဉ်တာပါပဲဒါပေမဲ့ဒီ theory နောက်ဟိုဘယူဆချက်ကြီးအရာ first time ဗုဒ္ဓအရာဘာတွေအတွက်အရေးကြီးလဲဆိုခုနလိုနိုင်ငံရေးအလှည့်အပြောင်းကိုလည်းဖြစ်သွားနိုင်တယ်ဗောခုနလိုနိုင်ငံရေးပါတီရဲ့အနေနဲ့ဆိုရင်တချို့အာဒီအရင်ရွေးကောက်ပွဲမှာရှိတဲ့ရလက်ကတော့ခုနနိုင်ငံရေးအခြေအနေစိုးစိုးဝါးဝါးတခုခုပေါ့ဒါမှမဟုတ်လည်းထူးထူးခြားခြားမရှိခဲ့ဘူးဆိုရင်အဲ့ဒီရလက်အတိုင်းနောက်ရွေးကောက်ပွဲမှာလည်းအနိုင်ရဟိုပေါ့နော်ဟိုမဲအပြတ်တက်နိုင်ထားခဲ့အနိုင်ရရဲ့ပါတီကပဲဆက်ပြီးနိုင်မှုအလားလားရှိတယ်ဗောသို့တော့ first time ဗုဒ္ဓရဲ့ result ဟိုရလက်ကကြာသူတို့ဆန္ဒမတိရသေးဘူးဆက်အခါမှာဒီဒီအတိုက်အခံပါတီဖော်မလာပေါ့နော်ဒီ
နောက်ထပ်ပါတီတစ်ခုပေါ့
အပြတ်အသတ်မနိုင်ထားသေးတဲ့ပါတီတွေကဒီ first time ပုံစံရဦးစားပေးပြီးသူတို့ပါတီရဲ့မူဝါဒတွေသူတို့ရွေးကောက်ဝင်နိုင်ဘာလုပ်မယ်ဆိုတာတွေများစွာဖြင့်မဲဆွယ်လေးရှိရပေါ့ဒါကြောင့်ဒီ first time ပုံစံရဒီရွေးကောက်ဝင်ရလက်အတွက်လဲသူကအပြောင်းလဲတစ်ခုဖြစ်နိုင်တဲ့အနေထားပါရှိတယ်
စိတ်ကိုရေးပါတယ်ဆိုတာပဲဟုတ်ကဲ့ခင်ဗျာဆိုတော့ကိုနေဝန်းနိုင်ရေကိုနေဝန်းနိုင်တို့တည်ထားသလားဟိုကကိုနေဝန်းနိုင်တို့ကဒီရစနာရှင်နေနေပြညာပေးတာတိဆက်တာရှိနေတဲ့အခါကျတော့ကျွန်တော်ဒီနေရာမှာစိတ်ဝင်စားတာဒီပထမဦးဆုံးကြီးမဲပေးမဲ့လူငယ်တွေလို့ပဲကျွန်တော်ဆိုကြပါစို့ဒီလူငယ်တွေကဒီတိုင်းပြည်ရဲ့နိုင်ငံကြီးနဲ့ပတ်သက်လို့ရွေးကောက်ပွဲနဲ့ပတ်သက်လို့ဟလာသူတို့ရဲ့စိတ်ဝင်စားမှုကရောအကြမ်းဖက်ကိုနေဝင်နိုင်လို့ဘယ်လိုသိထားလဲ
အဲဒီဟာကကျတော့ကျွန်တော်တို့၃မျိုးလောက်တော့ခွဲပြီးတော့မှပြောရမယ်ခင်ဗျာနည်းနည်းရှင်းရှင်းဝေးပြောရမလားမသိဘူးခင်ဗျာဟိုပထမတစ်ခုလူငယ်အုပ်စုကတော့အုပ်စု၃စုပေါ့လေပထမအုပ်စုကတော့ကျွန်တော်တို့ကနိုင်ငံကြီးကိုစိတ်ဝင်စားတယ်မဲဘယ်လိုပေးရမလဲဆိုတာလည်းသိတဲ့အုပ်စုနောက်တစ်ခုကကြတော့ကျွန်တော်နိုင်ငံရေးစိတ်ဝင်စားတယ်ဒါပေမဲ့မဲဘလို့ပေးရမလဲဆိုတာမသိတဲ့အုပ်စုဘာတွေမဲပေးရမလဲဆိုတာမသိတဲ့အုပ်စုနောက်ဆုံးတစ်ခုကတော့ကျွန်တော်နိုင်ငံရေးကိုလည်းစိတ်ဝင်စားဘူးမဲဘာကြောင့်ပေးရတယ်ဆိုတာလည်းမဲပေးတဲ့စနစ်လည်းတော့မသိဘူးဆိုတဲ့အုပ်စု၃စုကျွန်တော်တို့တွေ့နေတာလေးတွေတွေ့ရပါတယ်ခင်ဗျအဲ့တော့ဒီ၃စုထဲမှာနိုင်ငံရေးလည်းစိတ်ဝင်စားတယ်ကျွန်တော်တို့ဒီပါဝင်လည်းပါဝင်မယ်မဲလည်းပေးမယ်ဆိုတဲ့အုပ်စုကတော့ကျွန်တော်တို့နည်းနေသေးတယ်ခင်ဗျအခုအထူးချင်းမျိုးကြီးပြကြီးမှာပေါ့လေချန်ပီမှာပြောမယ်ဆိုတော့ကျွန်တော်တို့မျိုးကြီးမှာတိုင်းတုံတို့တချက်လေးတို့အဲ့ဒီကလူတွေပဲကျွန်တော်တို့ကမဲပေးတော့စိတ်ဝင်စားတယ်။ကျန်တဲ့လူငယ်တော်တော်များများကြတော့ကျွန်တော်တို့ကနှုတ်ဆုထဲမှာပါတဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကပါလဲဆိုတော့မဲပေးတဲ့စနစ်ကိုမတိကျဘူးဆိုတဲ့အချက်လေးတွေကျွန်တော်တို့ဟိုတွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီကောင်လေးတွေကအခုဒါဒါလေးရဲ့စင်ခေါ်မှုတွေပေါ့လေကျွန်တော်တို့ကပြန်တူပြဖြစ်နေတာပေါ့အဲ့တော့ကျွန်တော်တို့ခုလူငယ်တွေကို voter education တွေပေးလိုက်တယ်သူတို့အနေနဲ့သူ့တငယ်ချင်းတွေကိုပြန်ပြီးတော့မှဒါကဘလောက်အရေးကြီးတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်စင်ပွားလုပ်သွားချင်တာပေါ့လေ
ဒီ
လိုမဲ့လို့လဲကျွန်တော်တို့မှာစင်ခုံမှုတော့ရှိနေတော့မယ်အဲ့တော့ဆရာမင်းကိုကျွန်တော်တို့အကြံပြင်းပြန်ပြောမယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့အုပ်စုနဲ့မဲဘလို့ပေးရမလဲဆိုတဲ့အုပ်စုကနေတယ
်
ကျွန်တော်မဲဘလို့ပေးရမလဲဆိုတာမတိတဲ့အုပ်စုကကျွန်တော်တို့အရင်များတယ
်
အဲ့ဒီဖဲမှာတောင်မှစိတ်ဝင်စားတဲ့သူနဲ့စိတ်မဝင်စားတဲ့သူမယောက်ကျွန်တော်ရှိနေသေးတာပေါ့အ
ဲ
့တော့စိတ်ဝင်စားတဲ့မဲမပေးတတ်တဲ့သူကိုကျွန်တော်တို့ကအော်ဗောဗောတာ education တွေလောက်ရတာလွယ်တယ်ကျွန်တော် training ဖက်ဖို့ပါအောင်ကျွန်တော်တို့ဖိတ်ခေါ်ရတာနည်းနည်းလွယ်တယ်ပေါ့နော
်ဟုတ်ကဲ့
ဟိုကျွန်တော်တို့နောက်ဆုံးအုပ်စုကတော့ကျွန်တော်တို့ကတော်တော် challenge ဖြစ်ပါတယ်ခင်ဗျကျွန်တော်တို့ဒီဟိုကအသိပညာပေးဖို့လဲဟိုနည်းနည်းခက်တယ်သူတို့စီကိုကျွန်တော် outreach ဖြစ်ဖို့တော့မှာကျွန်တော်တို့တော်တော်လေးကိုဘာဘောဆင်ခုံမှုရှိနေတဲ့အနေထားဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျ marketing တွေကကြတော့ဒီအမျိုးသမီးမဲဆန္ဒရှင်တွေအဓိကဆိုတဲ့အခါကြတော့အမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ကတော့ marketing တွေဘယ်လိုရှိတယ်လဲရုပ်ောက်ပွဲကိုစိတ်ဝင်စားကြရလား
อ่าဟုတ်ကဲ့ဒီအမျိုးသမီးတွေကတော့စိတ်ဝင်စားပါတယ်ရှင်သို့တော်လည်းသူတို့စိတ်ဝင်စားပေမဲ့ဒီပါဝင်ဆောင်ရွက်ဖို့အခွင့်အလမ်းကနည်းနာပေါ့ဥပမာရွေးကောက်ပွဲရှိရတာသိတယ်သို့တော်အဲ့ဒီမှာခုနအိမ်အလုံးမအားတာမင်းရောအရန်ဝေးတဲ့နေရာမျိုးတွေသွားဖို့အခက်အခဲပေါ့နော်လုံခြုံရေးစိတ်မချရတာမျိုးဆိုတုံတန်မသွားရတာမျိုးတွေရှိတယ်အထူးသဖြင့်ဒီ free bag ကဖြစ်တဲ့ဒေသတွေမှာဆိုရင်အမျိုးသမီးတွေမဲဖို့အခွင့်အလမ်းအရန်နည်းတယ်ပေါ့နော်မျိုးပေါ်မှာကတော့ခုနဒီပုံမှန်အခြေအနေရှိတယ်ပေါ့နော်ဒီစာဝတ်နေရေးလည်းအရန်မလုံးပန်းအောင်ဘာညာဆိုရင်တော့အမျိုးသားရဲ့အမျိုးသမီးရဲ့မခွဲခြားဘူးပေါ့မဲရတော့ပေးကြပါတယ်ဒီအရန်ဝေးလံခံပြားရဲ့နေရာတွေမှာဆိုလို့ရှိရင်တော့အမျိုးသမီးတွေက ဒီမကနဆရာပြောသွားသလိုပဲမသိလို့မပေးရတူလည်းရှိတယ်သူကလည်းသိပင်ပဲလည်းပဲမပေးနိုင်ဘူးပေါ့ဒါပေမဲ့ကျမတို့ဒီဖြစ်စေတင်တာကတော့မျိုးပေါ်မှာပဲဒီဝီလန်ခေါင်ကြားတဲ့နေရာရပဲဒီပရိဘက်ခဖြစ်တဲ့လူတွေပဲဒီလူကဝဲမှာအဓိပ္ပာယ်ရှိတဲ့မဲပေးခြင်းဖြစ်ကြည့်နေပါလေအဲဒီမဲမြေကောက်ဝင်နေမဲထည့်ရမယ်ဆိုမဲယုံသွားပြီးတော့မဲယုံပေါ့ဝါရောက်သွားမှာဘဲတစ်ခုဘလို့နှိပ်ဘလို့နှိပ်ဆိုပြီးတော့သိနေတာဒီမဲထည့်ရမျိုးမဟုတ်ပဲပေါ့နော်အဲအသေးပဲရှိရှိနဲ့ဖြစ်စေခြင်းနဲ့အဲ့လိုမျိုးဖြစ်ဖို့တော့ကျွန်တော်တို့တွေလည်းစူးစမ်းနေတယ်ဒီတဖြည်းဖြည်းတော့ဆက်စူးစမ်းအောင်ပါရှင်အခုလက်ရှိရွေးကောက်ပွဲအနေထားကတော့ခုနအဲတချို့လူတွေကဒီရွေးကောက်ပွဲမဲထည့်ရမယ်ဆိုလို့ဒါမဲယုံသွားကြတယ်ပေါ့နော်အော်ဒီတချို့ကဒီမဲပေးခြင်းအရာရာမှုတိတ်မသိရဲ့လူအနေထားရလည်းတွေ့ရပါရှင
်နောက်တစ်ခုကဆိုတော့ကော်မရှင်ဘက်ကပေါ့နော်ဒီတော်စုရွေးကောက်ပွဲကော်မရှင်ဘက်ကဟိုတလောလေးကပဲဒီတော်စုရွေးကောက်ပွဲကော်မရှင်နဲ့ဒီရပ်ရက်လူမှုဖွဲ့စည်းတွေ့ပြီးဆွေးနွေးကြတယ်ဆိုတော့ဆိုတော့အဲ့လိုဆွေးနွေးတဲ့နေရာမှာဗာများသိကြရလဲမသိဘူးကျွန်တော်အဓိကဒီနေရာမှာမေးချင်တာကဒီပထမဆုံးကမဲပေးမဲ့လူတွေဟလားအသက်ပြည့်လို့မဲပေးတဲ့လူတွေဖြစ်ဖြစ်အရင်ကမပေးခဲ့ဘဲနဲ့အခုမှပေးမဲ့လူတွေပဲဖြစ်ဖြစ်ဒီလူတွေရဲ့မဲပေးပိုင်ခွင့်မဆုံးရှုံးအောင်လို့ကော်မရှင်ကဘာတွေလုပ်ထားတယ်လို့ကိုနေဝန်ထမ်းတို့သိထားတယ
်ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီတိတ်ဆုံပွဲမှာလဲပေါ့နော်ကျွန်တော်တို့ဒီ message ထုတ်ပြန်တဲ့ကိစ္စပြောတာပေါ့အဲ့တော့ကျွန်တော်ဒီမှာ message တစ်ခုကြုံတော့ဟောပေါ့ LinkedIn လို့ပေးချင်တာကလေကျွန်တော်တို့ message ခွင့်ရရှိဖို့အတွက်ဆိုလို့ရှိရင်အရေးကြီးဆုံးအချက်တစ်ချက်ကကျွန်တော်ဗာလဲလို့ပြောလို့ရှိရင် message ထဲမှာကိုယ့်နာမည်ပါဝင်ဖို့ကအရေးကြီးဆုံးပဲဖြစ်တယ်ပေါ့လေဒါကအရေးကြီးဆုံးအချက်ဖြစ်ပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဒီ July 29နေ့ဆိုလို့ရှိရင် message ထုတ်ပြန်မယ်14ရက်အထိပေါ့ကျွန်တော် August 9ရက်အထိဒီဟာထုတ်ပြန်မယ်လို့ပြောထားတာဖြစ်တယ်အဲ့တော့ first time you voter တွေအနေနဲ့ကစင်ခုံမှုရှိနိုင်တာကဗာလဲလို့ပြောတဲ့အမအရင်လုံးကဒီ message ထဲမှာပါဝင်ခဲ့ပြုတဲ့လူရှိတယ်ခုနဆက်မခင်လေးညပြောသွားတဲ့မှတ်ပုံတင်မရှိတဲ့ကိစ္စမျိုးတွေပေါ့နော်အဲ့တော့မှတ်ပုံတင်မရှိလို့တွားပြီးတော့မှ message ထဲမှာမထည့်တော့ဘူးဆိုတော့ကိစ္စမျိုးတွေကျွန်တော်တို့တော်တော်ကြုံရပါတယ်အထူးသဖြင့်ဒါကဝင်းလိုက်ခုံဖြားတဲ့နေရာမှာတော့မဟုတ်ပဲနဲ့ရန်ကုန်တိုင်းဒီနာကြီးဒလမှာပေါ့လေနော်အဲ့လိုဒလဖက်ဟုတ်ဖက်ကျွန်တော်ရန်ကုန်ဖက်ကျမ်းမာတင်ပဲကျွန်တော်တို့ဒီ labor law ပေါ့နော်အဲ့ကျွန်တော်တို့ဒီဥပဒေအလုပ်သမားကိစ္စတွေနဲ့ပတ်သက်ပြီးတော့မှ interview တွေတွားတဲ့အခါမှာဘာသူရလဲလို့ပြောတဲ့အခါမှာအလုပ်သမားတော်တော်များများတို့ဒီမှာဒီမှာနေထိုင်နေလူတော်တော်များများမှာမပုံတင်ရှိမနေကြဘူးခင်ဗျမပုံတင်မရှိတဲ့ခါကျတော့တို့တို့သွားမပြောရင်မဲလဲပေးဖို့ဆိုတာဝေးတယ်မဲစင်းထဲမှာပတ်ဖို့တော့မသိသွားမပြောရကြတဲ့အနေထားမျိုးလေးရှိတာကိုကျွန်တော်တို့ကြုံတွေ့ရတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကနံပါတ်1အနေနဲ့ကျွန်တော်တို့လူငယ်တွေနဲ့ကိုဆက်ရှင်နဲ့ပြည့်ပြီလို့ပြောတဲ့ခါမှာမပုံတင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေဒါလည်းပြဿနာတစ်ခုပါခင်ဗ
ျ
ဒီဆက်ရှင်နဲ့ပြည့်ပြီးပြတာနဲ့ဒီနေ့ပြည့်တာနဲ့ဒီနေ့မပုံတင်တန်းရတဲ့အနေထားမျိုးလို့မရှိနေဘူးကျွန်တော်တို့ပါလေအဲ့ဒါကြောင့်မလို့ကျွန်တော်တို့ကကိုယ်မှမပုံတင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကျွန်တော်တို့ကဆက်ရှင်နဲ့ပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုယူပြီးတော့မှတက်ဆိုင်ရာရဲ့ကြေးကော်မရှင်ကိုတွားပြီးတော့မှ message ဟောပေါ့ကိုယ့်ရဲ့ပုံစံအမျိုးမျိုးရှိပါတယ်အဲ့ဒီပုံစံနဲ့ကျွန်တော်တို့ကဒီ message ထည့်ပေးဖို့အတွက်ကိုကျွန်တော်ကတွားပြီးတော့မှပြောရမှာဖြစ်ပါတယ်အဲ့ဒီကြောင့်မှကျွန်တော်တို့ရဲ့နာမည်ဆင်းကပါသွားမယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်မဲပေးခွင့်ရမှာပေါ့လေနော
်
အဲ့တော့သူကမပုံတင်ရှိမှ message နဲ့ပါမှာမဟုတ်ပဲနဲ့ session ကြီးပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုကျွန်တော်တင်ပြနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်ပုံစံ၃နဲ့အမိထည့်ဖို့အတွက်ကျွန်တော်တို့ကဟောတောင်းဆိုလို့ရတယ်ဆိုတဲ့အချက်ကတော့အရေးကြီးဆုံးပေါ့လေ
ဒီ
ကဟောတော့ကျွန်တော် Yukop Bank Commission ကတော့ July 25နေ့ August 9ဒီတို့ဆောင်ရပေးမှာဖြစ်ပါတယ်။ဒါလေးကတော့ကျွန်တော်တို့အရေးကြီးတဲ့ movement တစ်ခုဖြစ်တယ်ပေါ့ခင်ဗျ။
ဟုတ်ကဲ့ပါခင်ဗျ။ဆိုတော့ Backlink ရဲ့ရောဒီ commission ဘက်ကလှုပ်ထားတဲ့ပတ်သက်ပြီးတော့ခုနကကိုနေဝင်းနဲ့ပြောထားတဲ့ပြင် Backlink ရဲ့လို့ထပ်တိထားတာ။ဗာများရှိသေးတယ်ဒီလူတွေမဲပေးပိုင်ခွင့်မဆိုးဆိုးအောင် commission ဘက်ကဘာတွေနဲ့အခိုင်အမာလှုပ်ထားပါလဲ Backlink ။
ဟုတ်ပါပေါ့မဲစင်းကအရေးကြီးတာကမဲစင်းရေပေါ့နော်မဲစင်းရဒီပြီးခဲ့တဲ့2015ကလည်းမဲစင်းရနဲ့ပတ်သက်ပြီးတော့ပဲအဲလူရဟိုလေမဲစင်းရမခိုင်ပါဘူးလို့မဲစင်းနဲ့မပါဘူးမျိုးစုံရှိအောင်ဒီရွေးကောက်ပွဲကော်မရှင်ကခု2020မှာတော့မဲစင်းကိုတော်တော်အားဆိုင်လုပ်ထားတော့တွေ့တယ်ရှင်နောက်တစ်ခုကအရင်အောင်ဆိုရင်ကျမတို့ကမဲစင်းရအိမ်ဆောင်စုရောအခြေခံလုပ်တဲ့အခါမှာအိမ်ဆောင်စုရရှိတဲ့မျိုးနယ်မှာပဲကိုယ်နာမည်ကမဲစင်းပါတယ်ပေါ့နော်ဒီရွှေပြောင်းတွေများရဲ့ပြည်ပြည်ရွှေပြောင်းတွေပဲဖြစ်ဖြစ်ဒီတခြားနေရာမှာတွားပြီးအလုတ်ကင်လုပ်နေတဲ့လူတွေအတွက်ဆိုရင်သူတို့ရောက်နေနေရာတွေမှာမဲထဲကအခွင့်အရေးမရှိဘူးပေါ့ကိုယ်အိမ်ဆောင်စုရှိတဲ့ရရွာကိုပြန်ထည့်ရမယ်ပုံစံမျိုးပေါ့နော်မဲစင်းဆိုလေအမှားပဲဆရာရဲ့အခု2020မှာတော့သူတို့ကောက်တဲ့ပုံစံကရောက်တဲ့နေရာမှာပဲအိမ်ဆောင်စရာဆိုလေယာယီသဘောမျိုးလုပ်ပြီးအဲရောက်တဲ့နေရာမှာပဲမဲရွေးကောက်ပွဲကလာလောက်ဒီနေလောက်တဲ့လူဆိုသူတို့စည်ရင်ထည့်ထားကောက်စင်ကလာပါတော့အဲ့လိုကောက်သွားတာတွေ့ပါတယ်ဒါပေမဲ့အခုကဲရင်တော့ဘလို့လာမလဲဆိုတော့ကျမတို့တစ်ချက်ဆောင်ကြည့်ပြီး
တော့ပို့ပြီးဆိုတော့အတန်းပြင်းပြောနိုင်တာတော့မဲဆန္ဒရှင်စင်ပြုစုတဲ့နေရာမှာအရင်အကျဉ်းတွေထက်တော့နည်းနည်းပို့ပြီးတော့တိုးတက်လာတဲ့သဘောပေါ့
ဟုတ်ကဲ့ရှင်ပို့ပြီးတော့ဒီမဲထဲနိုင်တဲ့လူအခွင့်အရေးမဆုံးဖြောင်းတော့စူးစမ်းပြီးကောက်ထားတာတော့တွေ့ပါတယ်
ဟုတ်ကဲ့ခင်ဗျဆိုတော့ကိုနေဝင်နိုင်ဒီပထမဦးဆုံးတင်ပြပေးမယ်မဲဆန္ဒရှင်တွေအနေနဲ့ကဟလာအကြမ်းတရားဖြင့်သူတို့ဟလာဘဲပါတီဘဲကိုယ်စားလှယ်ကိုမဲပေးမလဲလို့သူတို့စဉ်းစားကြတဲ့အခါမှာအဓိကဘဲအချက်ကိုမူတည်ပြီးတော့စဉ်းစားကြတယ်လို့ကိုနေဝင်နိုင်လို့တည်ထားတယ်
ဟုတ်ကဲ့ဒီနေရာဒေတာတစ်ခုနဲ့တစ်ခုတော့တူမှာတော့မဟုတ်ဘူးခင်ဗျဟိုပါပေါ့နော်ဟိုရန်ကုန်တိုင်းဒေတာကြီးနေနဲ့ပြောမယ်ဆိုလို့ရှိရင်တော့သူကလူငယ်ခန်းမိထိတ်တွေကိုပို့ပြီးတော့မှအလိုရှိကြတယ်ပေါ့လေ
ဟုတ်ကဲ့
ဒါကြောင့်လည်းလို့ပြောတဲ့ခါမှာကျွန်တော်ရန်ကုန်တိုင်းဒေတာကြီးမှာကြုံတွေ့နေရတဲ့ပြဿနာအများစုတွေကကျွန်တော်တို့ဟာ globalization နဲ့ဆိုင်တယ်ပေါ့လေ globalization effect တွေရှိတာကိုကျွန်တော်တို့ဒီ international move ကိစ္စမျိုးတွေကျွန်တော်စီးပွားဖွံ့ဖြိုးတိုးတက်ဖို့ကိစ္စမျိုးတွေဒါမျိုးလေးတွေအဓိကထားပြီးတော့မှလောက်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့လိုချင်တဲ့ candidate ကတော့ကျွန်တော်ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်ဥပမာလူငယ်ဖြစ်ရမယ် international standard အနေနဲ့ဘာပေါ့ဟိုကျွန်တော်နိုင်ငံတကာနဲ့ချိဆက်ပြီးတော့မှလှုပ်လှုပ်နိုင်ရမယ်ဆိုတဲ့ကိစ္စလိုမျိုးပြီးလို့ရှိရင်ကျွန်တော်တို့တဘာဝပတ်ဝန်းကျင်ကိစ္စပေါ့လေအခုဆိုလူငယ်တွေကတော်တော်များများပြောနေကြသည်တပင်းတွေခုတ်တဲ့ကိစ္စဆို movement တွေလှုပ်ကြတာပေါ့အဲ့တော့လူကြီးတွေကတော့တပင်းခုတ်တဲ့လူငယ်တွေကတော့မခုတ်ပါနဲ့တားနေရတယ်အဲ့ဒီလိုအနေထားမျိုးတွေဆိုလို့ရှိရင်အဲ့ဒီလိုကိစ္စတွေကိုဒီရန်ကုန်တိုင်းဒေသကြီးလူငယ်တွေကပုံစိတ်ဝင်စားတယ်ဒီမဲ့လို့လည်းကျွန်တော်တို့ရှမ်းပြည်နယ်ဖက်မှာရှိတဲ့ဒီလက်ဆုံနယ်ဖက်မှာရှိတဲ့ကျွန်တော်တိုင်းနာဒေသမှာရှိတဲ့ဒီလူတွေလူငယ်တွေကကြတော့ကျွန်တော်တို့ပုံစံတစ်မျိုးခင်ဗျအဓိကသူတို့ကကြတော့ livelihood ပဲကို young struggle လုပ်နေကြတာ
ဘောကတမူဝန်ကြတာ
ဟုတ်တယ်ဘောကအတမူဝန်ကြောင့်တော့ကိုကျွန်တော်တို့ကဟိုအဓိကထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့ဥပမာကျွန်တော်လမ်းပန်းဆက်သွယ်ရေးကောင်းမှုပုံကိစ္စမျိုးတွေပြီးလို့ရှိရင်မင်းဒီဒေသလုံးချုံရေးကိစ္စမျိုးတွေပြီးလို့ရှိရင်ကျွန်တော်တို့ဒီဟာပေါ့ဟိုမြို့ကြီးပြကြီးတွေနဲ့ချိတ်ဆက်ပြီးတော့မှအလုပ်ကန်ခွလိုင်းတွေပေါ်ဆောင်ပေးမဲ့ဟာမျိုးတွေကိုသူတို့ကပို့ပြီးတော့မှအလိုရှိကြတာပေါ့အဲ့တော့ security လို့ပြောတဲ့လုံခြုံရေးကိစ္စတွေမှာသူတို့က
ဟို
ပို့ပြီးတော့မှလုပ်ပေးနိုင်တယ်အဲ့တော့ကျွန်တော်မြင်တာကတော့ဘယ်ပါတီကိုထောက်ခံနေရလို့တော့မဟုတ်ဘဲနဲ့ဒီတစ်ခေါက်ကတော့ကျွန်တော်မြင်တာလေသူတို့ကဒီကိုယ်စားလှယ်တွေရဲ့ power qualification ပေါ့ကျွန်တော်တို့အရေးကြီးတဲ့ချင်းတွေကိုပို့ပြီးတော့မှလေးထားလာကြတာကိုကျွန်တော်တို့ဟိုမြင်လာရတယ်ခင်ဗျအဲ
့
တော့မြင်လာတော့သူတို့ကဒီ message CEO နဲ့အခါမျိုးမှာပဲဖြစ်ဖြစ်ကျွန်တော်တို့ဘလို့မျိုးလဲဟောကျွန်တော်တင်တဲ့မှာတော့မှဟိုဘလို့ဆွေးနွေးကြတယ်ဆိုတော့ရုပ်ောက်ပွဲလူငယ်ကစိတ်ပြတ်တယ်ပေါ့န
ော်
ဘာလို့လဲလို့ပြောတဲ့အခါမှာသူတို့ဒီလာတဲ့ဟိုကိုယ်စားလှယ်လောင်းတော်တော်များများတော့ဒီမို့ကျွန်တော်တို့ဒီ Facebook စာမျက်နှာအနေနဲ့ဟိုဆွေးနွေးကြတဲ့နိုင်ငံကြီး topic တော်တော်များများကြတိကိန်းပေါ့ကျွန်တော်တို့ညစ်ပတ်တဲ့အကြောင်းတွေပဲပြောကြရတယ်ပေါ့လေအောက်လုံးထူးကြတယ်ဟိုကျွန်တော်
တို့ထူးနေတာ
ဟုတ်ကဲ့ဟိုပေါ့အောက်လုံးသုံးထူးနေတာတကယ်တော့လူငယ်တွေမျောမန်းတာကသူတို့ဘလို့တော်ပြီးတော့မှဘာလုပ်ပေးမလဲဆိုတာကိုအဓိကနားထောင်ချင်တာအဲ့ဒါတွေမကြားရဘဲနဲ့သူကဟိုဘလို့ပြောမလဲကျွန်တော်တို့ negative concept ဖက်ကိုဆဲဆဲသွားပြီးတော့မှအဲ့ဒါတွေများနားထောင်လာတဲ့လူငယ်တွေကလည်း negative mindset လေးတွေကျွန်တော်တို့ဟိုဖြစ်သွားလိမ့်မလားလို့သူတို့စိုးရင်တာပေါ့ခင်ဗျ
ဟုတ်ကဲ့
အဲ့တော့ဒါလေးတွေကတော့အခုလူငယ်တွေစီကနေကျွန်တော်တို့ကြားရတဲ့အတန်လေးတွေဖြစ်ပါတယ်ခင်ဗျ
ဆိုတော့ဒီလေးကြီးမျိုးသမီးမဲဆန္ဒရှင်တွေကရောအကြံပြန်အဖြစ်ပါတီကိုရွေးတာမှကုစလေကိုကြည့်တာဘယ်အချက်ကိုအဓိကထားပြီးတော့ရွေးချယ်မဲပေးဖို့စဉ်းစားကြရတယ်လို့ဒီထားလဲ
ဟုတ်ကဲ့အဲမဲဆန္ဒရှင်အနေနဲ့ပေါ့နော်ကျွန်မတို့စဉ်းစားရတယ်ဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးတွေအရောများသောအားဖြင့်ဒီအကြီးအကျယ်ကိစ္စကြီးကိုမဲမဆွဲပေးနေနေစေပေါ့နော်ဒီအမျိုးသမီးတွေနေတူပါတူကုန်သေးနှုံးလိုဟာမျိုးတွေနောက်အာကလေးတွေတောင်းသွားတဲ့ကိစ္စမျိုးတွေနောက်အကမီကဲမပါရဲပေါ့နော်ဒီစားတော့လုံးချုံဖို့ဟာမျိုးတွေအဲ့လိုဟာမျိုးတွေဒီရ
ည်ရွယ်ချင်းစင်းနဲ့ပတ်ချင်းနဲ့ဆောဆော
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်အဲ့လိုဟာမျိုးတွေကိုဒီအဲမူဝါဒရေးထားပြီးလုပ်ပေးမယ်လို့ခရီးပေးတဲ့လူတွေရှိရင်တော့အမျိုးသမီးမဲဆန္ဒအချင်းကြီးရဲ့မေးလို့ရမှာပဲရှင
်ဟုတ်ကဲ့
သို့တော်လည်းကျမတို့နိုင်ငံရဲ့လက်တလော့အချင်းတွေကိုနော်ကျမတို့ကဗုဒ္ဓ education လည်းပေးတဲ့အခါကျတော့အာဒီကျမတို့ပြီးတဲ့အခါမှာကျမတို့နိုင်ငံကဒီမဲအများဆုံးသူအနိုင်ရတဲ့စနစ်ဖြစ်တယ်လေကျမတို့ကလူကိုအရင်ချင်းကိုပဲကြည့်ပြီးမဲပေးဖို့ကျမတို့ကပညာပေးရတယ်အဲတကယ်ကိုလုပ်ပေးမယ်လူရေးပါသို့တော်လည်းပဲဒီ observation နဲ့ divine လုပ်တဲ့အခါကျမတို့လေးလာတွေ့ရှိတဲ့အရာအာပြဿနာလည်းဘာလဲဆိုတော့ဒီ message စီအောင်မှုအခွင့်အရေးကိုလည်းတက်မရဘူ
း
လူရေးရှိလူသောက်ပွဲဝင်မဲ့ကိုယ်စလဲရေကိုနိုင်ရပြည်သူလူထုရှိကိုသတင်းစကားရောက်အောင်ကြည့်ရအောင်မပေးနိုင်ဘူးပေါ့နော်အဲ့လိုဖြစ်နေတယ်ပြီးရခါမှာခုနဆရာနေဦးနိုင်ပြောတာတလို့ရယ်အများစုကကိုပါလုတ်ပေးမယ်ဆိုတာမျိုးကိုပြောတာတဲ့နှစ်ပါတီကိုပဲနောက်ခံပြီးပါတီကိုမှဒီလူပုဂ္ဂိုလ်အရှင်ဟွာပဲအသုံးပြုပြီးမဲဆွဲတာမျိုးကများတယ်ပေါ့နော်အဲနောက်အဲ့ဒါတော့နောက်ရေကောက်ပွဲမှာမဲထည့်တဲ့လူတွေကလည်းခုနလိုဝင်မဲ့အဲကိုယ်စလဲလောင်းရှီကဘာမှတိတိကျကျသတင်းစကားမရတဲ့အခါကျသူတို့မှကိုမဲထည့်တဲ့ကိုယ်စလဲဘလူးဆိုတာမှအမှမသိတဲ့အခါမှာကျမတို့နိုင်ငံလက်ရှိချင်းကတော့ပါတီကိုပဲကြည့်ပြီးတော့မဲထည့်ပြီးတော့များနေတော့မှာပဲရှိ
ဟုတ်ကဲ့ခင်ဗျာဆိုအခုလက်ရှိကကျွန်တော်တို့ကပထမဦးဆုံးမဲပေးမဲ့မဲဆန္ဒရှင်တွေရဲ့အခမ်းအနားသူတို့ရဲ့ရေးပါမှုကြောင့်ပြောလို့တစ်ဖက်မှာလည်းမဲမပေးဆိုတဲ့လုံးစော်စီယုံလှူရှားမှုကလည်းရှိတယ်ဆိုတော့ဒီမဲမပေးရလုံးစော်စီယုံလှူရှားမှုကအဓိကအားဖြင့်ပထမဦးဆုံးတွေမဲပေးတဲ့လူတွေအပေါ်မှာဘယ်လောက်ရိုက်ခတ်မှုရှိနိုင်ပါလဲကိုနေဝင်နိုင်
ဟုတ်ကဲ့ခင်ဗျဟိုပါကျွန်တော်တို့ဒီအဖြူသေးလို့ပြောရမှာပေါ့လေနော်ကျွန်တော်မဲမပေးဘူးတဲ့လူငယ်တွေကအခုမှကျွန်တော်တို့ရုပ်ောက်ပွဲဆိုတာပါလဲဆိုတာကိုစပြီးတော့မှထိတွေ့မဲ့လူငယ်တွေတက်ကတော့ဒါကသူတို့တက်ဟိုပါ conflict ဖြစ်စေတဲ့ကျွန်တော်စိတ်ရှုပ်ထွေးစေတဲ့ဟိုကိစ္စလို့ကျွန်တော်တို့နားလည်လို့ရပါတယ်ပေါ့အဲ့တော့ဒီ notebook ပြောတဲ့ခါမှလည်းပဲကျွန်တော်တို့ကဟိုပါလေဟိုလူတိုင်းကတော့သူ့ယူဆနဲ့သူ့အသွေးခေါ်နေတဲ့ကျွန်တော်တို့ပြောကြတာမျိုးတွေရှိတာပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီလူတော်ကိုယ်စားလေ represent လို့ပြောတဲ့ကိုစားပြီးအမလို့တော့ကိုယ်စရိကကတကယ်ကိုစားမပြုတ်ပဲနဲ့ကျွန်တော်တို့ပြည်သူလူထုနဲ့အလန်းကွာဝေးတဲ့ခါမှာစိတ်ပြတ်ပြီးတော့မှယူရမယ့်လူမရှိလို့မဲမပေးတော့ဘူးဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့ဟိုကြားရတယ်ပေါ့လေအဲ့တော့ဒီလိုမျိုး notebook campaign တွေကတော့လူငယ်တွေပေါ်မှာအများကြီး effect ရိုက်နိုင်တယ်လို့ကျွန်တော်ကထင်တယ်ပြီးတော့မှကျွန်တော် democracy ဟိုသွားတဲ့လမ်းကြောင်းတွေပေါ်မှာပေါ့လေကျွန်တော်တို့ချင်းနဲ့အားနဲ့သွားဆင်နိုင်တဲ့ကိစ္စတွေလို့ကျွန်တော်ကထင်တာပေါ့ဘာလို့လဲလို့ပြောတဲ့အခါမှာကျွန်တော်ရုပ်ောက်ပွဲမှာကကြတော့ဟိုဘသူမှဆိုလိုတာကကျွန်တော်မဲပေးပြီးဖြစ်စေမဲမပေးပြီးဖြစ်စေနိုင်တဲ့လူနဲ့အရေးမခံတဲ့လူဆိုတာကျွန်တော်ရှိပြီးသားပဲအဲ့တော့ကျွန်တော်တို့ကရဲ့မဲမပေးလိုက်ခြင်းကကိုလူချင်းတဲ့သူဟိုတို့ဒီမဟုတ်တဲ့ဖြစ်တဲ့သူဖြစ်မသွားခဲ့တယ်ဆိုလို့ရှိရင်ဒါကအဲ့ဒီတက်ဆိုင်ရမဲဆန္ဒနယ်မှာရှိတဲ့သူတွေရဲ့မျက်နှာမှုလို့ကျွန်တော်တို့အများအားပြောပါတယ်ပေါ့နော်အဲ့တော့ကြောင့်မလို့ကျွန်တော်တို့ဒီကျွန်တော်ဆိုအများရင်ဟိုပြောလို့ရှိကြတယ်ကျွန်တော်လည်းဟိုတချို့ကြတော့ဟိုပေါ်လာလာပြောကြတယ်အဲ့ဒါပါလဲလို့ပြောတဲ့အခါမှာကျတော့ကျွန်တော်ကပြောတယ်ဥမာလူ၃ယောက်ယူကောက်ပဲဝင်နေ၃ယောက်ထဲမှာနံပါတ်၁တယောက်ကသူကညာတက်တယ်ဒုတိယတယောက်ကညာလဲညာတက်တယ်အရက်လဲတောက်တယ်မူးလဲဆဲတက်တယ်နောက်ဆုံးတယောက်ကညာလဲညာတယ်အရက်မူးပြီးတော့မှဆဲတယ်ပြင်တော့မှရိုက်လဲရိုက်တက်တယ်ပေါ့နော်ဒီ၃ယောက်ရှိတယ်ဒီ၃ယောက်ထဲမှာကျွန်တော်တို့ဘယ်ဆန္ဒရှင်မင်းကြီးလဲဘယ်သူကြိုက်လဲဆိုရင်ကျွန်တော်ဘယ်သူမှမကြိုက်ဘူးခင်ဗျာဒါပေမဲ့လို့လဲဒီ၃ယောက်ထဲကနံပါတ်၃တယောက်ဖြစ်တဲ့ညာတယ်မူးတယ်ရိုက်တယ်ဆိုတဲ့လူနိုင်သွားခဲ့လို့ရှိရင်ကျွန်တော်တို့တက်ကပုံပြီးတော့မှဆိုးကျိုးတွေကပုံများမယ်ပေါ့အဲ့ဒါကြောင့်ဒီ၃ယောက်ထဲကမကြိုက်ပြီမကြိုက်တော့ညာလည်းပဲကျွန်တော်တို့ကဟောပေါ့ဟောညာတက်တဲ့လူတော့ကိုမဲပေးတယ်ဆိုရင်တော့ကျွန်တော်နည်းနည်းတက်တာတာဘို့လို့ကျွန်တော်ဥပအမြင်နဲ့ပြီးတယ်ရှိတယ်ခင်ဗျာဒီနေ့မှာဒါကတော့ကျွန်တော်ဘာကြောင့်မဲပေးတင်တယ်လဲဘာကြောင့်နုံ့ဖို့မလုပ်တင်တယ်လဲဆိုတဲ့ဟို message ကိုကျွန်တော်ကပေးတာဖြစ်ပါတယ်ခင်ဗျဒီခုရုပ်ကောက်ပွဲကိုမဲလွတ်တော်ကိုစီတွေကိုပြောတာမဟုတ်ဘူးဆရာကျွန်တော် example နဲ့ကျွန်တော်နုံ့ဖို့ဘာကြောင့်မလုပ်တင်တယ်လဲကျွန်တော်အမြင်နဲ့တင်မဲမှာပြောတဲ့ဟာလေးကျွန်တော်ဒီမှာဆွေးနွေးတင်ပြရတာပါခင်ဗျ
ဟုတ်ကဲ့ပါ
ဘာလဲမူလဲမဆလို့ပါ
ဟုတ်ကဲ့ပါမခင်လင်ငယ်အနေနဲ့ရောဒီခုနပြောတဲ့ဘဲမပေးရေးလို့ဆိုစီယုံလူရှာမှုကဒီပထမအဆုံးကြိမ်အဓိကအဖြစ်ပထမအဆုံးကြိမ်မဲပေးမဲ့မဲဆန္ဒရှင်ပဲပေါ့ဘယ်လိုရိုက်ခတ်မှုရှိရဲလို့နားလဲထားလဲ
ဟုတ်ကဲ့ရှင်ဒီ note မဲမပေးရေးဆိုတာကျမတို့အချိန်ကဥဖွဲ့စည်းပုံအချိန်ကဥတွေမှာကိုကမဲမပေးခြင်းနဲ့တူကမပေးဘဲနေလို့ရတယ်ဆိုတာပါတဲ့အတွက်ဒီ note ဘုတ်လုံးမယ်ဆိုလို့ရှင်လည်းဒါသူ့အခွင့်အရေးလို့ပဲပြောလို့ရပြောရမှာပေါ့နော်သို့တော်လည်းဒီကျမတို့ကငါကြံနေဝင်နိုင်ပြောသွားတယ်လို့ပဲဒီရွေးကောက်ပွဲဆိုတဲ့ယဉ်ကျေးမှုတစ်ခုကိုဖြစ်လာအောင်ကကျမတို့တည်ထောင်ခဲ့အခုကျမတို့နိုင်ငံရွေးကောက်ပွဲယဉ်ကျေးမှုကမင်းအရန်ကြီးကိုဟိုမရင်းတက်လေတဲ့အခါကျတော့ဒီစိတ်ပြက်စရာရတော့ကြုံကြရအောင်ပါသူတော့အဲ့ဒါကြီးစိတ်ပြက်ပြီးကျမတို့ကဒီရွေးကောက်ပွဲကိုဆန္ဒပြလိုက်မယ်ဒီယဉ်ကျေးမှုကိုချိနဲ့အားနဲ့အောင်ပေါ့နော်ရွေးကောက်ဝယ်ယဉ်ကျေးမှုအားနဲ့အောင်လုပ်လိုက်မယ်ဆိုရင်အဲလာမယ့်အနာဂတ်သမိုင်းမှာဒီကျမတို့ခိုင်မာပြီးတော့ကောင်းမွန်တဲ့စိတ်လှုပ်ရှားဖွယ်ရွေးကောက်ပွဲရလာပါပို့အနှံ့ဝေးမယ်လို့ကျမထင်တယ်နောက်တစ်ခါဒီဒါပေမဲ့လည်းအခုလက်ရှိအခြေအနေကဒီအဲစိတ်လှုပ်ရှားပြီးအိဗယ်ပြီးွားတဲ့ရွေးကောက်ပွဲတွေဖြစ်လာဖို့မဲထဲတဲ့လူတွေနည်းစံသာပြေးတင်လာဖို့အတွက်ကတော့ရင်ဒီတာဝန်ရှိတာကတော့ရွေးကောက်ပွဲကော်မရှင်ရောမဲဆန္ဒရှင်ရောနောက်နိုင်ငံရေးပါတီတွေရောအားလုံးမှာအားကောင်းမှုလူတွေရှင်အဲ့တော့နိုင်ငံရေးပါတီတွေကလည်းရွေးကောက်ပွဲမှာမဲထဲတဲ့လူတွေမဲထည့်ခြင်းလာအောင်ဒီအတိုက်ခံဆိုလည်းအတိုက်ခံအပြောင်းเนาะဒီအတိဝင်ရှင်တိုင်းမဲ့ပါတီဆိုလည်းရှင်တိုင်းမဲ့ပါတီအပြောင်းဘုနာတိုင်းရင်းသားဒေသရယ်ဆိုလည်းတိုင်းရင်းသားဒေသရယ်ပါတီအပြောင်းကပြည်သူလူထုရဲ့စိတ်ဝင်စားမှုဆဲဆောင်နိုင်မှုလေလိုပါရဲ့ရှင်အဲ့တော့ဒီရွေးကောက်ပွဲတစ်ခုကောင်းမွန်တဲ့ဟာဖြစ်ဖို့ဆိုလို့ရှင်အဘက်ဆုံးပေါ့เนาะဒီဒီလူတွေရောနောက်အရက်ဖက်အဖွဲ့လှုံ့ဆော်တဲ့လူတွေရောနိုင်ငံရေးပါတီတွေရောကျင်းပပေးတဲ့ကော်မရှင်တွေရောပေါ့နော
်ဟုတ်ကဲ့
အားကောင်းမှုလို့မယ်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအော်ဆင်းနေပြီးတဲ့မခင်လင်ငယ်နဲ့ကိုနေဝင်းနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာကျေးဇူးပါခင်ဗျာဟုတ်ကဲ့ခင်ဗျာ
The 5th pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလက်ဖြစ်ရှိနေတဲ့ဖြစ်သူဦးနေဝင်းနိုင်ရဲ့ဖန်တီးရေးအဖွဲ့ကဒါရိုက်တာဒေါခင်လင်ငယ်တို့ပါဝင်ဆွေးနွေးသွားကြတာပါကိုဗစ်ကာယရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာကတည်းနေတဲ့အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနာဆင်ကြည့်ရှုနေတဲ့ပြည်သူတွေကျေးဇူးတင်ပါတယ်အင်ကာကပါကြိုရှင်ကြပါစေကျွန်တော်ကြွကြွသိမ့်ပါခင်ဗျာ